ဘင်္ဂလားပင်လယ်ော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းအန်ဒီရဲ့ဆိုရင်ဒါကြောင့်ရခိုင်ပြည်နယ်ကံအိုရန်ဒေသကဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေကြပါတယ်။အာဏာပိုင်တွေကလည်းရေချောင်းခီးတော်လာမှုတွေကိုတားမြစ်လိုက်ပြီးအရေးပေါ်အခြေအနေတွေအတွက်ပြင်ဆင်ထားဖို့ပြောလိုက်ပါတယ်။ဒီကြောင့်ရန်ကုန်ကသတင်းကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
။ဘင်္ဂလားပင်လယ်ော်အတွင်းမှာရှိတဲ့ပေါက်တော်မြို့နယ်ငပိကျွန်းဒေသကျေးရွာတချို့ကဒေသခံတွေမုန်တိုင်းအန္တရာယ်ကြိုတင်ကာကွယ်တဲ့အနေနဲ့ပေါက်တော်မြို့နယ်ကျင်းခွေမော်ကျေးရွာကိုတိမ်းရှောင်လာကြတယ်လို့ကျင်းခွေမော်ကျေးရွာအုပ်ချုပ်ရေးမှူးဦးတန်းကပြောပါတယ
်။မနေ့ကတော့300နဲ့20ဝန်းကျင်လောက်ရောက်လာပါတယ်။ဒီနေ့လေးရာလင်းကဘာတော်ရောက်နေပါတယ်။သူတို့ငပိကျွန်းကျေးရွာအုပ်စုငပိကျွန်းဆယ်ရဲတွဲရင်ငပိကျွန်းအလေးရွာငပိကျွန်းရွာမှဆိုပြီးရွာ300ကလာကြတယ်ပါ။သူတို့နေတဲ့ရွာတွေကရေတဲလေးဝိုင်းနေတဲ့ကျွန်းပါကျွန်းဆောင်လာကြတာပါ
ပေါက်တော်မြို့နယ်ငပိကျွန်းဒေသတရတော်ကျေးရွာကနေမုံတိုင်းရှောင်းလာသူတူကတော့သူတို့နေထိုင်တဲ့ကျေးရွာဟာဘင်္ဂလားပင်လယ်အော်အတွင်ရေပက်လက်ဝန်းရံထားတဲ့ကျွန်းဖြစ်တာကြောင့်မုံတိုင်းမလာခင်ကြိုတင်ရှောင်းလာတာဖြစ်တယ်လို့ပြောပါတယ
်ကျွန်တော်တို့ပြေးလာရတာကရှောင်းလာရတာကနေလား900နေဒီကောင်မြေစေကံကနေပြီးတောက်တော့နေပင်သမားကျေးရွာကိုပြန်လာရတာပဲကျွန်တော်တို့ပြေးလာရရဲ့ကျင်းလာတော့ကဒီမှာမူးဖလားကကျင်ညာထားတဲ့အပိုင်းပါလေကျွန်တော်တို့မင်းနည်းညာဒီဖိုက်တွေတော့ရေလွန်းနေညာဒီဖိုက်တွေတော့ကျွန်တော်တို့ကိုတောင်ပြည့်စေချောင်းလာဆောင်ဖက်ပါပောက်တဲ့တဲ့ဒီရေကိုခလေးတွေမတင်ကျင်းလေးလေးပါရခင်ဗျာပြီးတော့ရတယ်မှာ
ဒါအပြင်ရခိုင်ပြည်နယ်မြေပုံမြို့နယ်မှာလည်းပင်လယ်နဲ့နီးတဲ့ကျေးရွာတချို့ကဒေသခံတွေကလည်းမုံတိုင်းအန်တရန်ကြိုတင်ကာကွယ်တဲ့အနေနဲ့ဘေးလွတ်ရာကိုတင်းရှောင်နေကြတာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်စစ်တွေကနေကြောက်ဖြူတောင်ကုန်းမန်အောင်နဲ့ရံပြဲမြို့နယ်တွေကိုပြေးဆွဲနေတဲ့အ мян ရေရင်လိုင်းတွေကိုလည်းမုံတိုင်းနဲ့ပတ်သက်ပြီးခီးတဲ့တွေစိုးရိမ်နေကြတာကြောင့်ဒီကနေ့ကစပြီးပိတ်လိုက်တယ်လို့ရွှေပြည်တန်းအ мян ရေရင်မန်နေဂျာဦးဆံမော်သိန်းကပြောပါတယ်
။ပြေးဆွဲနေတာကိုပိတ်ထားတာကတော့တောင်ကုန်းတောင်နီမော်ရံပြဲကြောက်ဖြူခီးစဉ်နဲ့တောင်ကုန်းမန်အောင်တောင်ကုန်းခီးစဉ်ပိတ်ထားပါပြီ။ဒီနေ့ကနေစပိတ်တာ။မုန်တိုင်းကလည်းကြီးတဲ့အခါကျတော့သိုးဝင်ကြီးများပြီးတဲ့လူတွေကြားတဲ့အခါမုန်တိုင်းကအခုလာတော့ဘယ်လိုဖြစ်ပြီးတော့လူတွေကမသွားကြတော့
ဘင်္ဂလားပင်လယ်ော်အရှေ့တောင်ပိုင်းမှာဖြစ်နေတဲ့မုန်တိုင်းဟာလာမယ့်ရက်ပိုင်းတွေအတွင်းရခိုင်ပြည်နယ်ကမြို့နယ်တချို့ကိုဝင်လာနိုင်တာကြောင့်ပြည်သူတွေအန္တရာယ်မဖြစ်ဖို့အတွက်ကိုကြိုတင်ကာကွယ်ရေးလုပ်ငန်းတွေဆောင်ရွက်ထားတယ်လို့လည်းရခိုင်ပြည်နယ်မီးသတ်ဦးစီးဌာနပြည်နယ်ဦးစီးမှုဦးတန်းထိုက်ကပြောပါတယ
်ကျွန်တော်တို့ကတော့အခုဒါကျွန်တော်တို့မှတော့ပိုင်းလေးပိုင်းနဲ့သွားတာပေါ့နော်ဒါအခုဒါတာမန်ချင်းနော်ဒါအရေးပေါ်ချင်းရေးကြီးချင်းပေါ့နော်ပြန်လဲဒူတောင်ရေးပိုင်းပိုင်းလေးပိုင်းနဲ့သွားတာတာမကြီးမှာတော့ကျွန်တော်ဘုရားတွေကလေးချက်နှစ်ပါးညာပြီးသွားပြီเนาะအခုဒါရေးပေါ်ဒီမှာတော့အခုဒါစုဖွဲ့ပြည်သူလူထုကိုကျွန်တော်တို့ကအင်အားတွေစုဖွဲ့ပစ္စည်းတွေစုဖွဲ့ပြည်သူလူထုကိုအခုဒီဘေးစောပြီးပြီအခုချွေပြောင်းပေးပြီเนาะဘေးလူပါအကုန်လုံးကပေါင်းပဌာနာပေါင်းဆိုအကုန်လုံးပေါ့เนาะကျွန်တော်တို့တစ်ဖွဲ့တဦးသေးတယ်နဲ့လုပ်လို့မရပါဘူးအားလုံးပူးပေါင်းပြီးမှလုပ်လို့ရတာเนาะအဲ့ဒါတွေကအခုစပြီးတော့ဒါလုပ်နေပါတယ်เนาะဒီဒါပြည်နယ်သွားပြီးစီမံခန့်ခွဲဖွဲ့ရလဲဒါအခုเนาะတောက်လျှောက်စပြီးတော့ဟိုတိုင်းတရင်ရတာနဲ့ဒါအကုန်လုံးစားစည်းဝေးလုပ်ပြီးတော့အပြည်သူတွေလွတ်ရရေရွှေ့ဖို့နဲ့အခုဒါသာနာရိတ်ကစအကုန်လုံးဒါအတင်းတက်တော့လုံလုံပြီးပြောရတာ
ဘင်္ဂလားပင်လယ်ော်အရှေ့တောင်ပိုင်းမှာဖြစ်ပေါ်နေတဲ့အားကောင်းတဲ့မုန်တိုင်းငယ်ဟာလက်ရှိအခြေအနေမှာဘင်္ဂလားဒေ့ရှ်မြန်မာကံယူတန်းကိုဥတီရွှေ့လျားနိုင်တာကြောင့်လိန်မော်ရောင်အဆင့်တတ်မှတ်ထားတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ဒီကနေ့ညနေပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်အဲ့ဒီအားကောင်းတဲ့မုန်တိုင်းငယ်ဟာဒီကနေ့ညနေပိုင်းကနေ3ရက်အတွင်းအလွန်အားကောင်းတဲ့ cyclone မုန်တိုင်းအဖြစ်ကိုပြောင်းလဲလာနိုင်တယ်လို့မေလ14ရက်နေ့မှာတော့အနည်းငယ်အားပြော့ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းနဲ့ရခိုင်ကမ်းရိုးတန်းမြောက်ပိုင်းကမ်းခြေတွေကိုတိုက်ခတ်နိုင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကော့ပဇာမြို့နဲ့ရခိုင်ပြည်နယ်ကြောက်ဖြူမြို့တို့ကြားဖြတ်ကျော်ဝင်ရောက်နိုင်တယ်လို့လည်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ဒီကနေ့ညနေပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ